စစ်တိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေကခုနှစ်ရက်အပြစ်ခတ်ရက်စဲဖို့မူအဖြစ်သဘောတူကြကြောင်းအိန္ဒိယတောင်ဆူဒန်နိုင်ငံအစိုးရကအင်္ဂါနေ့ကပြောလိုက်ပါတယ်။မေလ၄ရက်ကနေ၁၇ရက်နေ့အထိခုနှစ်ရက်အပြစ်ရကြဖို့ဆူဒန်တပ်တော်အကြီးအကဲအဗ်ဒယ်ဖာဒါအယ်ဘာရမ်နဲ့သူ့ရဲ့ဒုတိယအကြီးအကဲဖြစ်ခဲ့ပြီးအခုပြိုင်ဘက်ဖြစ်လာသူ RSF တပ်တွေရဲ့အကြီးအကဲမိုဟာမက်ဟမ်ဒန်ဒက်ဂလိုတို့မူအဖြစ်သဘောတူကြတယ်လို့တောင်ဆူဒန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီနောက်ဆုံးသဘောတူညီချက်ကတောင်ဆူဒန်သမ္မတဆယ်ဗာကာကဆက်ဖြစ်နေတဲ့ဘက်ဘက်ကခေါင်းဆောင်တွေနဲ့ဖုန်းပြောပြီးဖြစ်လာခဲ့တာပါ။အာဖရိကမှာတတိယအကြီးဆုံးနိုင်ငံဖြစ်တဲ့ဆူဒန်စစ်ဘွဲကနှစ်ပတ်ကျော်ကြာလာတဲ့အမျှလူတွေအတွက်စစ်ကပ်ဘေးကြီးကြောက်လာတော့မယ့်အနေအထားကိုရောက်လာတဲ့အတိုင်းစစ်ကိုရပ်ဖို့တန်မာရေးအားထုတ်မှုတွေကလည်းပုံပြီးကြီးမားလာနေပါတယ်။အပြစ်ခတ်ရပြီးနိုင်ငံရေးဖြစ်စဉ်ပြန်ဆအောင်ဖိအားပေးကြဖို့အာဖရိကသမ္မတကတောင်းဆိုလိုက်ပါတယ်။ဆူဒန်ပြည်နာကိုစီးရင်နဲ့ဖြစ်ရှင်းလို့မရဘူးလို့ဥက္ကဋ္ဌမူဆာဖာကီမဟာမက်ကပြောပါတယ်ကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းကအပြစ်ခတ်ရစဲရှေးချလိုက်နာကြပြီးလူသားချင်းစာနာထောက်ထားရေးအကူအညီပေးနိုင်ရင်ဖြစ်တယ်လို့အာဖဂန်တပ်မကကော်မရှင်ဥက္ကဋ္ဌမူဆာဖာကီကအစည်းအဝေးအဖွဲ့မှာပြောကြားခဲ့တာပါ